စကိုင်းတိုင်းကမ်းလူမျိုးနယ်မှာမြန်မာစစ်တပ်ရဲ့နေမျိုးရှင်လေးစစ်ကြောင်းတွေကလက်ခုပ်ကုံကြီးရအပါဝင်ကြီးရတချို့ကိုမိရှုခဲ့တာကြောင့်ဒေသခံတွေထွက်ပြေးနေရပါတယ်။ကာထာရွာမှာလည်းနုံမာလာလေလောက်ကလေးကစစ်တပ်ကတပ်ဆွဲထားပြီးတော့ပြည်သူစစ်ဖွဲ့ခိုင်းတာကြောင့်ဒေသခံတွေထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒေသတွင်းစစ်ဘေးဒုက္ခသည်အခြေအနေပြပို့ထားတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းကမ်းလူနယ်တွင်ဘောရွာနယ်လက်ခုပ်ကုံကြီးရကြမှာမြန်မာစစ်ကောင်စီတပ်နဲ့ PDF ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားဒီအပိုင်းတွေအတွင်းမှာထိတွေ့တိုက်ပွဲတွေဖြစ်ခဲ့ကြပါတယ်။အဲဒီတိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ကအင်ဂျင်80ဝန်းကျင်ရှိတဲ့လက်ခုပ်ကုန်းကျေးရွာကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီနယ်မြေရှင်းလင်းရေးစစ်ကြောင်းကရွာစဉ်တလျှောက်လိုက်ပြီးတော့မီးရှို့နေတယ်လို့ဒေသခံတဦးကပြောပြပါတယ်။
ခမ368စစ်ခုကာရာရွာတွေအတိုင်းမှာလက်ပံမြင်ရရွာလက်ပံမြင်ရအတိုင်းမှာလွှဲစိတ်ကြတော့တခါမီးဝင်ရှို့လွယ်စိတ်ရှုပြီးတော့တခါ71ပေါက်ကိုပြန်ကူ71ပေါက်ရောက်လေတခါမီးဝင်ရှု71ပေါက်ကတည်းကဘောကြတော့ဘောရောက်တော့သူကမီးမရှုသေးဘူးကြာအဲဘောရဲ့ရှိဘက်ကလက်ခုပ်ကုံဘက်ကိုသွားတဲ့အချိန်မှာအမဒီကာကွယ်ရေးဒီတက်မလူပြည်ပြည်တတိရှင်းတုံးကာကွယ်ရေး PDF တက်နဲ့အဲသူတို့ထိတင်းမှုဖြစ်ကြတယ်သူတို့ဘက်ကဒီကြောက်ကြီးများသွားတော့အဲ့ရွာကိုဝင်နေပြီးတော့မီးရှုပြက်ပလိုက်တာအကုန်ရှုသွားတယ်ဟိုဟာခုနှစ်အိမ်ပဲပြန်ကောင်အဲ့လိုရှို့ပြီးပြီဆိုတော့ပြန်ပြီးတော့ဒီဘောကိုပြန်ဝင်တာဘောကိုပြန်ဝင်ပြီးတော့တခါဘောအတိုင်းဒီနေ့မနေ့ခုနှစ်နာရီခွဲလောက်ကိုတခါဘောကိုပြန်ရှို့ပြီးတော့ပြန်ထွက်သွားရခုဇင်းကိုရောက်သွားတယ
်ဒီလိုမျိုးကမ်းဘလူမျိုးနယ်တွေကလက်ခုပ်ကုန်းနဲ့ခြေရွာတချို့ကိုစစ်ကောင်စီတပ်ဖက်ကမီးရှို့ဖျက်ဆီးတယ်ဆိုတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်ထားတာကိုမတွေ့ပါဘူးကမ်းလူမျိုးနယ်ဂါထာရွာကိုနိုမာလာအစောပိုင်းကတည်းကဝင်ရောက်တက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကတော့ရွာသားတွေခြေရွာကိုပြန်လာကြဖို့ချင်းချောက်ခေါ်ယူနေပြီးအဲ့ဒီနောက်မှာတော့ပြည်သူစစ်တပ်ဖွဲ့တွေကိုအတင်းဝင်ခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ်ခြေရွာအတွင်းနေအိမ်တချို့ကိုဖြိုဖျက်ပြီးတော့ကင်းတဲတွေညှော်စင်တွေစောက်ထားကြတယ်လို့ရွာထဲမှာထွက်မပြေးနိုင်မဲ့ကြံနေခဲ့သူတချို့ကိုလည်းကတုတ်ချင်းတွေတူးခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ
်ဒီကအိမ်တွေကတော့ဖြုတ်ပြီးတော့သူတို့လုံးတဲ့လူချင်းနဲ့ဟာစောက်တယ်ပေါ့။ငါတို့ကျင်းစင်နေညှော်စင်နေစောက်တယ်။ငါနှစ်ယောက်လောက်ကတော့အမှပြစ်တက်ပြတာဆိုတော့သူတို့ကလည်းမလုံချင်မဲ့လုံးလိုက်ရတယ်။အဲ့လိုလေနှစ်ယောက်လောက်ပြစ်တက်ပြီးဆိုတော့မှကျန်တဲ့လူတွေလည်းထွက်ပြေးလာခဲ့တယ်။တဲ့ရကဝါနေ25တယောက်ကတော့25တယောက်ကတော့30ကျော်လောက်ပဲ။ဟုတ်တယ်ကမြို့သားတွေအဲ့ဒါသူတို့ကတော့ဘယ်လိုလဲဆိုသူတို့သူတို့မေးရပေါ့ဒီနေ့ဆက်ရှိလားဗာလောက်တယ်ညာလောက်တယ်ပြီးရဲဒီနေ့ဆက်ရှိလားအဲ့ဒါတွေမေးရမစိုးသူကတော့ယူယူတတားတွေပါဟိုကသူတို့လုပ်ငန်းတွေသူတို့တောင်းလူလုပ်နေတဲ့လူတွေဆိုနှစ်ချီတော့ပြစ်တတ်တာအဲ့ဒါပြစ်တတ်ပြတော့သူတို့ဒီယူလောက်ဖို့ရတယ်ရောသူတို့လည်းယူလဲမလောက်ချင်တဲ့အပိုင်းပါတာပေါ့အဲ့တော့သူကပို့ပြီးတော့ဟိုထင်သွားတာပေါ့ထင်တော့အဲ့လိုပြစ်တတ်လိုက်
လက်ရှိမှာတော့စစ်ပြေးဒုက္ခတွေတွေအတွက်စားတောက်နေထိုင်ရေးနဲ့စောင်းအဝတ်ထည်စားတဲ့အခြေခံပစ္စည်းတွေလိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်
။ပြန်ထွက်ပြေးလာတော့သူတို့မှာပထမပြေးတယ်လို့စားဝတ်နေရည်တွေမပါခဲ့ဘူးရစားနေရိတ်ခါအဝတ်စားစောင်းမပါခဲ့ဘူးပထမကပါခဲ့တာအခုနောက်တစ်ခေါက်ကျတော့လူကျဲမဲ့အလွတ်ပြေးခဲ့ရတာနွားတွေကမစားထားခဲ့တာပေါ့ပစ္စည်းပစ္စည်း30ကျော်40လောက်တော့ကြံခဲ့တယ်ဗျအကုန်လုံးသူစည်ရင်းဝင်ကိုရွာတဲ့မိသားစုဝင်လေးအဲသူတို့ကလည်းမိသားစုတွေနဲ့တခြားစီအဲ့လိုနေပဲ့မိပြီးတော့ထွက်မရတဲ့လူတွေရောကြံခဲ့တယ
်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်ပြည်သူအရေးအတွက်တွေကတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့မှတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသကြီးွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေပါတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ဘက်ကဆွဆွဲထားတာပါ KIA နဲ့ PDF တွေဟာကြီးွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်ဆွဆွဲတာရှိပါတယ်စကိုင်းတိုင်းတွင်းမှာအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကြီးွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြီးွာတချို့လည်းရှိနေပြီးတော့အဲ့ဒီကြီးွာတွေကိုစစ်ကောင်စီဘက်ကပြည်သူ့စစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးထားတာတွေလည်းရှိခဲ့ပါတယ်ရှင်